This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ရေဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်ဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ပါရခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်ဇူလိုင်လ23ရက်နေ့ရေဒီယို NUG ရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရေးသတင်းကောင်းထုတ်ချက်ကိုဖတ်ကြားတင်ပြပေးမှာဖြစ်ပါရယ်ခင်ဗျာ Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဇူလိုင်လ23ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရေးသတင်းနေဖြင့်အကျန်းဖတ်စစ်တပ်ကတပိတ်ချင်းနယ်ကိုလေကြောင်းကနေပေါင်150ဘုံတွေကျဲချတာကြောင့်အရက်သား၄ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။အကျန်းဖတ်စစ်တပ်ကမန္တလေးတိုင်းတပိတ်ချင်းမြို့နယ်ကရွာတွေကိုလေကြောင်းကနေပေါင်150ဘုံတွေကျဲချတိုက်ခိုက်တာကြောင့်အရက်သားပြည်သူ၄ဦးဒဏ်ရာရခဲ့ပြီးအိမ်လေးလုံးပျက်စီးသွားတယ်လို့ပြင်းလွင်ခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ကပြောပါတယ်။အကျန်းဖတ်စစ်ကောင်စီလက်အောက်ခံမိထီလာရှန်တဲလေတပ်ကနေတက်လာတဲ့ Jet Fighter ကတပိတ်ချင်းမြို့နယ်လက်ကျရွာကိုမနေ့ဇူလိုင်လ12ရက်နေ့ည9:18မိနစ်အချိန်မှာပေါင်150ဘုံဒီတလုံးကျဲချပြီးလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တယ်လို့ဆိုပါတယ်။ဒီလေကြောင်းတိုက်ခိုက်မှုကြောင့်16နှစ်အရွယ်အမျိုးသမီးတဦးမစိုးရိမ်ရတဲ့ဒဏ်ရာရရှိသွားတယ်လို့အသိပေးပါတယ်။အဲ့ဒီနောက်ည9:22မိနစ်အချိန်မှာလည်းတပိတ်ချင်းမြို့နယ်ဇရက်ကွင်းရွာကိုပေါင်150ဘုံတလုံးကျဲချခဲ့တဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သားပြည်သူအမျိုးသားတဦးမျိုးသမီးနှစ်ဦးမစိုးရိမ်ရတဲ့ဒဏ်ရာရသွားပြီးပြည်သူပိုင်အိမ်လေးလုံးထိခိုက်ပျက်စီးသွားတယ်လို့သိရပါတယ်။အကျန်းဖတ်စစ်တပ်ဟာဇူလိုင်လ5ရက်နေ့တုန်းကလည်းဇရက်ကွင်းရွာကိုလေကြောင်းကနေတိုက်ခိုက်တာကြောင့်အမျိုးသားနှစ်ဦးဒဏ်ရာရခဲ့ပါသေးတယ်။ဇူလိုင်လ6ရက်နေ့မှာတော့အကျန်းဖတ်စစ်တပ်ဟာတပိတ်ချင်းမြို့နယ်ကွင်း29ခောက်ကွင်းကိုကလစတာဘုံးသီးတွေအုံပြုပြီးလေကြောင်းတိုက်ခိုက်မှု2ကြိမ်ပြုလုပ်ခဲ့တာရှိပြီးလူတွေထိခိုက်မှုမရှိတဲ့ဖြစ်စဉ်လည်းရှိခဲ့ပါတယ်။ဒါကြောင့်အရက်သားပြည်သူတွေအနေနဲ့စစ်ကောင်စီတပ်တွေနဲ့ဝေးရာမှာနေထိုင်ကြဖို့လေကြောင်းရံကိုကာကွယ်နိုင်ဖို့အတွက်ဘုံခိုခြင်းတွေတူးထားကြဖို့ပြင်းလွင်ခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့အပါအဝင်ဒေသတွင်းတော်လှန်ရေးအင်အားစုတွေကတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာဆလပီစစ်တပ်ကကြောင်မဲမြို့ကို Jet Fighter နဲ့ဘုံထက်ကျဲတာကြောင့်မြို့သူမိတူဦးဒဏ်ရာရပြီးနေအိမ်တွေပျက်စီးတဲ့သတင်းကိုတင်ပြပေးပါမယ်ရှမ်းမြောက်ဒေသက TNL သိမ်းပိုက်ထားတဲ့ကြောင်မဲမြို့ပေါ်ကိုဒီနေ့မနက်ပိုင်းမှာစစ်တပ်က Jet Fighter နဲ့ဘုံးတွေထတ်ကျဲတာကြောင့်မြို့သမီးတို့ဒဏ်ရာရပြီးလူနေအိမ်တွေပျက်စီးသွားတယ်လို့ဒေသနေပြည်သူတွေကပြောပါတယ်။စာတင်ကျောင်းအပါအဝင်နေရာအချို့ကိုစစ်တပ်ကဒီနေ့မနက်အစောပိုင်းမှာလေကြောင်းကနေဘုံးလေးလုံးကျဲချခဲ့တာလို့ဆိုပါတယ်။ဒီနေ့ဇူလိုင်23ရက်မနက်6:08မိနစ်6:14မိနစ်နဲ့6:19မိနစ်တို့မှာမန္နာကြောက်တောင်အဆက်ကအမှတ်73အခြေခံပညာမူလတန်းကျောင်းနဲ့ပင်နေကုန်းနေရာကို Jet Fighter နဲ့ဘုံကျဲသွားတာလို့သိရပါတယ်။မန္နာကြောက်တောင်အဆက်အမက73ကျောင်းသားကိုဘုံနှလုံးကျဲချတာမှာလူနေအိမ်အနားဖြစ်ပေမဲ့လူတွေတော့ဘာမှမဖြစ်ဘူးလို့ဒေသနေပြည်သူတို့ကအသိပေးပါတယ်။ဒေသတွင်းသတင်းတွေအဆိုအရကတော့စစ်ကောင်စီရဲ့ဘုံကျဲတိုက်ခိုက်မှုကြောင့်မြို့သူမိတို့ဒဏ်ရာရသွားပြီးနေအိမ်ခုနှလုံးဘုံစားထိမှန်ပျက်စီးသွားတယ်လို့ဆိုပါတယ်။စစ်ကောင်စီဟာဇူလိုင်6ရက်၊8ရက်နဲ့17ရက်နေ့တွေတုန်းကလည်းကြောင်မဲမြို့ပေါ်ရက်ွက်တွေကိုဘုံကျဲတိုက်ခိုက်ခဲ့ပါသေးတယ်။ဇူလိုင်လ17ရက်မနက်ပိုင်းကကောလီဟိုတယ်နဲ့ခရိုင်ရဲတပ်ဖွဲ့မှူးရုံးကိုဘုံကျဲတိုက်ခိုက်မှုမှာအရသာပြည်သူတို့ဦးသေဆုံးပြီး5ဦးဒဏ်ရာရခဲ့တယ်လို့ ဇူလိုင်၈ရက်နေ့ကဘုံကျဲတိုက်ခိုက်မှုမှာလဲအရသားတဦးသေဆုံးပြီး၄ဦးဒဏ်ရာရခဲ့တယ်လို့မှတ်တမ်းတွေအရသိရပါတယ်။ဒါအပြင်စစ်ကောင်စီဟာဇွန်လနောက်ဆုံးပတ်ထဲမှာလဲကြောင်မဲမြို့ကို၂ကြိမ်ဘုံကျဲတိုက်ခိုက်ခဲ့တာရှိပြီးအရသားပြည်သူ၅ဦးသေဆုံးက၅ဦးဒဏ်ရာရခဲ့တဲ့ဖြစ်စဉ်တွေရှိခဲ့ပါတယ်။စစ်ကောင်စီဟာတောင်မျိုးသားလွတ်မြောက်ရေးတပ်မတော် TNL ထိန်းချုပ်ထားတဲ့ကြောင်မဲတီဘောနဲ့မိုးကုံမြို့နယ်တို့ကိုလေကြောင်းကနေမကြာခဏဘုံကျဲတိုက်ခိုက်နေတာကြောင့်အပြစ်မဲ့အရသားပြည်သူတွေထိခိုက်သေဆုံးနေရပါတယ်ခင်ဗျာဆလဘီဖားဆောင်မြို့သိမ်းတိုက်ပွဲမှာ SSNDF KNDF တပ်ရင်းတရာနှစ်ကရဲဘော်တဦးကြဆုံးတဲ့တရင်ကိုတင်ပြပေးပါမယ်ကရင်နီပြည်ကဖားဆောင်မြို့သိမ်းတိုက်ပွဲမှာကရင်နီမျိုးသားများကာကွယ်ရေးတပ်ဗျူဟာကိုအမှတ်တရာနှစ်တပ်ရင်းမှာတာဝန်ထမ်းဆောင်နေတဲ့ရဲဘော်တဦးကြဆုံးခဲ့တယ်လို့ KNDF တပ်ရင်းတရာနှစ်ကထုတ်ပြန်ထားပါတယ်အသက်23နှစ်အရွယ်ရဲဘော်ချိုလွင်မိုးခေါ်လွင်မိုးဟာဇူလိုင်လ5ရက်နေ့ကဖြစ်တဲ့ဖားဆောင်မြို့သိမ်းတိုက်ပွဲမှာကြာဆုံးခဲ့တာလို့ဆိုပါတယ်။အဲ့ဒီကြာဆုံးသွားတဲ့ရဲဘော်ဟာပေးအပ်တဲ့တာဝန်ကိုခြေပွန်ခဲ့ပြီး Federal Democracy စနစ်ရရှိရေးအတွက်အစွမ်းကုန်ကြိုးစားရင်းမြင့်မြတ်စွာအသက်ပေးဆက်သွားခဲ့တဲ့အပေါ်အာဇာနည်သူရဲကောင်းအဖြစ်မှတ်တမ်းတင်ထားမယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ SSNDF KNDF အမှတ်102တပ်ရင်းအနေဖြင့်ကြဆုံးသွားတဲ့ရဲဘော်တွေရဲ့မပြည့်ပြတ်သေးတဲ့တာဝန်တွေကိုတော်လိုင်းရဲဘော်ရဲဘက်တွေကဆက်လက်ထမ်းဆောင်သွားမှာဖြစ်တယ်လို့အသိပေးထုတ်ပြန်ထားပါတယ်။ဖားဆောင်မှာအခြေစိုက်တဲ့ခလာရ134နဲ့135တပ်စခန်းကိုကရင်နီတော်လိုင်းတပ်ပေါင်းစုကဇွန်လ25ရက်ကထိုးစစ်ဆင်တိုက်ခိုက်ခဲ့ရာဇွန်လ30ရက်နေ့မှာစစ်ကောင်စီရဲ့ခလာရ134တပ်စခန်းကိုအပိသက်သိမ်းပိုက်နိုင်ခဲ့တယ်လို့စစ်ရေးသတင်းမှတ်တမ်းတွေအရသိရပါတယ်။လက်ရှိမှာကြန့်ရှိနေသေးတဲ့စစ်ကောင်စီရဲ့ခလာရ135တပ်စခန်းကိုကရင်နီတော်လိုင်းတပ်ပေါင်းစုတွေဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်တိုက်ပွဲတွေပြင်းထန်နေစေလို့လည်းသိရပါဗျခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်မင်းတုံမြို့နယ်ကြောက်တိုင်ချေးရွာတိုက်နယ်ဆေးရုံမှာတပ်ဆွဲနေတဲ့စစ်ကောင်စီတပ်ဖွဲ့ကိုတိုက်ခိုက်မှုမှာအရာရှိနဲ့စစ်သား၄ဦးထပ်မင်းဒဏ်ရာရသွားတယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းတရက်ခရိုင်တွေကမင်းနှုံမြို့နယ်ကိုဖျက်ဆီးသွားတဲ့ပသိမ်မုံရွာလမ်းမကြီးဘေးမှာရှိတဲ့ကြောက်တိုင်ချေးရွာကတိုက်နယ်ဆေးရုံမှာတက်ဆွဲနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်35ဦးခန့်ကိုတော်လိုင်းတပ်တွေက60မမလက်လုတ်ဘုံးသီးတွေနဲ့တိုက်ခိုက်ခဲ့တာမှာအရာရှိနဲ့စစ်သား၄ဦးထပ်မံဒဏ်ရာရသွားတယ်လို့အမှတ်1စစ်ဒေသတရက်ခရိုင်အမှတ်1တရင်ကဒီနေ့ဇူလိုင်23မှာထုတ်ပြန်ပါတယ်ကြောက်တိုင်ချေးရွာကတိုက်နယ်ဆေးရုံအတွင်တက်ဆွဲနေရယူထားတဲ့စစ်ကောင်စီတပ်ဖွဲ့ကိုဇူလိုင်လ17ရက်နေ့မှာပြည်သူ့ကာကွယ်ရေးတပ်မတော်တရက်ခရိုင်စစ်ဌာနတရက်ခရိုင်အမှတ်4တပ်ရင်းကတက်ခွဲတစ်ခွဲမှုဥဆောင်တဲ့ drone တပ်စိတ်နဲ့မင်းနှုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ပူးပေါင်းတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။တော်လိုင်းပူးပေါင်းအဖွဲ့ဘက်ကတိုက်ခိုက်ရေး drone တွေနဲ့နေ့လယ်တနာရီ22မိနစ်အချိန်မှာ60မမလက်လုတ်ဘုံးသီးနှလုံးနဲ့တစ်ကြိမ်နေ့လယ်တနာရီ50မိနစ်အချိန်မှာ60မမလက်လုတ်ဘုံးသီးနှလုံးနဲ့တစ်ကြိမ်ဘုံးကျဲတိုက်ခိုက်ခဲ့ရမှာဘုံးသီးလေးလုံးစလုံးပြစ်မှတ်နေရာတွေမှာကြားရောက်ပောက်ကွဲခဲ့တဲ့အတွက်စစ်တပ်အရာရှိနဲ့စစ်သား၄ဦးထပ်မံထိခိုက်မှုရှိနိုင်တယ်လို့အသိပေးထားပါတယ်။ဒီတိုက်ခိုက်မှုအပြီးနောက်ပိုင်းမှာအကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ကလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်တာတွေနဲ့ခီးသွွားပြည်သူတွေကိုစစ်ဆေးတာတွေပို့ပြီးလှုပ်လာတဲ့အတွက်ပြည်သူလူထုအနေနဲ့သတိထားသွားလာကြဖို့တရက်ခရိုင်အမှတ်1တပ်ရင်းကအသိပေးနှိုးဆော်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ Radio NUG မှဆက်လက်အသံလွှင့်ပေးနေပါတယ်စီရေးသတင်းကောက်နှုတ်ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမွန်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2025ခုနှစ်ဇူလိုင်လ23ရက်နေ့ရေဒီယို NUG ညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမမပထမဆုံးသတင်းကတော့ကင်နီမှာအယိုးထုခုဆောင်နေပါတယ်ကင်နီ orthopedic crops ဖွဲ့စည်းတဲ့သတင်းပဲဖြစ်ပါတယ်ကင်နီပြည်မှာရှိတဲ့ဆေးရုံအလုံးကအယိုးထုခုဆောင်နေပါတယ်ကင်နီ orthopedic crops ဖွဲ့စည်းလိုက်တယ်လို့ဇူလိုင်23မှာအဆိုပါအဖွဲ့ကထုတ်ဖော်ပြောဆိုလိုက်ပါတယ်ကင်နီမှာရှိတဲ့အယိုးထုခုဆောင်အသုစာဂျင်တွေအကုန်ပါတဲ့အဖွဲဖြစ်တာကြောင့်စစ်ကောင်စီအုပ်ချုပ်တဲ့ Line Corp မြို့ကလွှဲရင်ဂျန်တဲ့ကင်နီပြည်တစ်ခုလုံးမှာရှိတဲ့ရဲဘော်တွေနဲ့ပြည်သူတွေကို Authorized Service ပေးနေသူတွေလို့ဆိုပါတယ်။ခ ုတော့တကွဲတပြားစီလှုပ်လှုပ်နေရတာကနေအားလုံးစုစုစည်းစည်းနဲ့တခုတခုကူညီနိုင်အောင်ဖွဲ့စည်းရတာပဲဖြစ်ပါတယ်လို့ Kenny Orthopedic Crops အဖွဲ့ကအတည်ပြုပါတယ်။ခုလိုဖွဲ့စည်းရတာဟာ Kenny နယ်မြေတွင်းမှာရှိတဲ့အဖွဲ့အစည်းတွေနဲ့ဆက်ဆံရမှာအယောထုခုဆရာဝန်တွေအချင်းချင်းအကာအကွယ်ပေးနိုင်မှုနဲ့စီလုံးညညွတ်စွာနဲ့တလင်းကာလကိုကျော်လွှားနိုင်မှုရဲဘော်တွေနဲ့ပြည်သူတွေကိုရိုးခွဲစိတ်ကူတရာမှာမရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေနဲ့ထက်သွင်းတက်စီရမယ့် implant တွေအတွက်အရင်မြစ်တွေရေရှည်တည်တံ့စေမဲ့နီလန်တွေဖော်ဆောင်ဖို့နဲ့လိုအပ်တဲ့ပစ္စည်းတွေစုဆောင်ဖလှယ်နိုင်မှုရည်ရွယ်တယ်လို့သိရပါဗျ။ဒါ့အပြင်နိုင်ငံလုံးဆိုင်ရာရိုးပညာဖွဲ့စည်းရဲ့လမ်းညွှန်မှုအောက်မှာရိုးပညာရဲ့ဆိုင်ရာဆက်လက်ပညာပေးရေး Auto CME နဲ့ရိုးပညာရဲ့ကိုယ်စိတ်ဝင်စားတဲ့မျိုးဆက်သစ်တွေကိုပြုစုပျိုးထောင်ပေးဖို့ရည်ရွယ်တယ်လို့လည်း Kenny Orthopedic Crops အဖွဲ့ကထုတ်ပြန်ထားပါဗျ။ဒါကြောင့်မိဘပြည်သူများအနေနဲ့ Kenny Orthopedic Crops အဖွဲ့ကိုကူညီပေးကြဖို့လည်းအဖွဲ့ကတောင်းဆိုထားပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့ထိုင်းနိုင်ငံမှာနှစ်နှစ်နီးပါးအလုပ်သမားအခွင့်အရေးချိုးဖောက်ခံရတဲ့မြန်မာအလုပ်သမား50ဦးအရေး MHAC ကဆောင်ရွက်ပေးတဲ့သတင်းဖြစ်ပါတယ်။ထိုင်းနိုင်ငံစမုတ်စာကွန်ခရိုင်ကော်ဇွန်ထုတ်ဆက်ရုံနဲ့အလုပ်လုပ်နေကြတဲ့မြန်မာအလုပ်သမား50ဦးကိုအလုပ်ရှင်ကနှစ်နှစ်ကြာအလုပ်သမားခွင့်ရေးချိုးဖောက်ခံမှုပေါ်ထိုင်းရောက်မြန်မာအလုပ်သမားအရေးကူညီရေးဖွဲ့ MHAC ကထိုင်းအာဏာပိုင်များထံတရားဝင်တိုင်ကြားလိုက်ကြောင်းသိရှိရပါတယ်။ထိုင်းနိုင်ငံစမုတ်စာခွန်မြို့နယ်ကော်ဇွန်ထုတ်လုပ်တဲ့စက်ရုံမှာအလုပ်လုပ်ကိုင်နေတဲ့မြန်မာလူသား50ဦးဟာအလုပ်သမားခွင့်ရေးချိုးဖောက်ခံရမှုတွေကြောင့်စာဝိနေရေးအဆင်မပြေဖြစ်လာကြောင်းမြန်မာအလုပ်သမားများမှအချိန်နှစ်နှစ်နီးပါးကြာအလုပ်ရှင်ရဲ့ဖိနှိပ်ခိုင်းစေမှုများကိုခံခဲ့ရကြောင်းပုံမှန်အလုပ်သမား3ဦးလုံဆောင်ရမယ့်အလုပ်ကိုအလုပ်သမား2ဦးကိုသာခိုင်းပြီးလုံအားကောင်းမှုဖြစ်ခြင်းလုံချိန်ပိုခိုင်းခြင်းနဲ့ချိန်မလို့အားကမပေးခြင်းများပါဝင်အလို့သမားခွေရင်များကိုထိုင်းလုံရှင်ကနီလန်မျိုးစုံချိုးဖောက်ခဲ့ကြောင်းထိုင်းရောက်မြန်မာလူသမားရေးကူညီဆောင်ရွက်ပေးနေသူ MHAC အဖွဲ့မှ AAC ကိုရဲမင်းကရန်ကုန်ခေတ်သတင်းဌာနကိုပြောကြားကြောင်းသိရှိရပါတယ်လူသမားတွေကို3ယောက်လုံရမှာကို2ယောက်ပဲခိုင်းတာ5ယောက်လုံရမှာကို3ယောက်လုံခိုင်းတာမျိုးတွေပြီးတော့အလို့ချိန်ပိုခိုင်းတဲ့ OTG မပေးတာလုပ်ငန်းငွေထိခိုက်မှုဖြစ်ရင်လည်းတာဝန်မယူတာတွေကိုနှစ်နှစ်လုံးလုပ်ခဲ့တာမကျေနပ်လို့သွားပြောရင်လည်းအလုပ်ဖြုတ်တာလုပ်တယ်ပြီးတော့တရားဝင်နာရီတွေအတွက်လည်းခံစား권မရခဲ့ဘူးလူသမားတွေကခုဘလို့မှမခံနိုင်လို့ကိုတို့ကိုလာတိုင်တာစဝါဒီကံရုံးဘက်ကိုတိုင်ကြားပေးထားပါတယ်လို့ကိုရဲမင်းကပြောပါတယ်မြမလူသမားများပေါ်နှစ်နှစ်နီးပါးအထိလူသမားခွင့်ရချို့ဖောက်ခဲ့တဲ့ထိုင်းလုံရှင်ကိုအေးအေးယူဆောင်ရွက်ရန်မြန်မာလူ့သမားများဆုံးရှုံးနေနာခဲ့ရသောအခွင့်အရေးနဲ့လောကလာစာများပြန်လည်ရရှိစေရန် AAC ကိုရဲမင်းဦးဆောင်တဲ့ MHAC မဟာမိတ်ဖွဲ့နဲ့ NGO လူ့သမားဝန်ကြီးဌာနမှတာဝန်ရှိသူများကပူးပေါင်းဆောင်ရွက်တိုင်ကြားခဲ့တယ်လို့သိရပါဗျ။ထိုင်းအာဏာပိုင်များကမြန်မာလူ့သမားများပေါ်လူ့သမားခွင့်ရချိုးဖောက်ခဲ့တဲ့စက်ရုံကိုဝင်ရောက်စစ်ဆေးပြီးဆုံးရှုံးနေနာမှုများအချိန်တစ်ခုအတွင်းပြန်လည်ရရှိအောင်ဆောင်ရွက်ပေးသွားမယ်လို့အာမခံပြောကြားခဲ့ကြောင်းသိရပါဗျရှင်။ကင်းနီမျိုးသားစီရုပ်စီဝိုင်းကော်မတီနဲ့ကော်တူးလေလေယာနဲ့စိုက်ပျိုးရေးဌာနတို့ကခရိုင်တီတီမှာရှိတဲ့လေယာစိုက်ပျိုးရေးဌာနတွေကိုလေထွန်ဆက်တွေထောက်ပံ့တဲ့တရင်ကိုဆက်လက်တင်ပြပေးပါမယ်။ကင်းမျိုးသားစီရုပ် KNU ရဲ့စီဝိုင်းကော်မတီနဲ့ကော်တူးလေလေယာနဲ့စိုက်ပျိုးရေးဌာနဗဟိုတို့ပူးပေါင်းပြီးခရိုင်တီတီမှာရှိတဲ့လေယာနဲ့စိုက်ပျိုးရေးဌာနတွေကိုလေထွန်ဆက်တွေထောက်ပံ့ပေးခဲ့တယ်လို့ KNU ဗဟိုကထုတ်ပြန်ထားပါတယ်။ခရိုင်တီတီကစိုက်ပျိုးရေးနဲ့လေယာလုပ်ငန်းတွေမှာအထောက်အကူဖြစ်စေဖို့လေယာသုံးလေထွန်ဆက်တွေပံ့ပိုးပေးခဲ့တာလို့ဆိုပါတယ်။ဒေသမှာရှိတဲ့တောင်သူလယ်သမားတွေအတွက်စိုက်ပျိုးရေးကဏ္ဍတွေမြင့်တင်ပေးဖို့နဲ့လေယာဉ်လုပ်ငန်းတွေလုပ်ကိုင်ရမှာအဆင်ပြေစေဖို့ရည်ရွယ်ပြီးဒူးသထုခိုင်၊တောင်ငူခိုင်၊ခလဲလူထုခိုင်၊ဒူးပလိုင်ယာခိုင်နဲ့ဖအန်ခိုင်တို့ကို SB155 Riding Tractor မျိုးစား3စီးပို့ဆောင်ခဲ့ပြီးမူဒရခိုင်ကို SB155 Riding Tractor မျိုးစားလဲထွန်ဆက်3စီးနဲ့ Renault Tilak G007 Horsepower 12စီးပံ့ပိုးပေးခဲ့တယ်လို့ KNU ဘဟုကအတည်ပြုပါတယ်ဒါပြင် KNU စီးပွားရေးကော်မတီနဲ့ကော်တူးလေလေယာဉ်နဲ့စိုက်ပျိုးရေးဌာနတို့ကမူဒီယိုနဲ့ဒူပလိုက်ယာခိုင်တို့မှလေယာဉ်လုပ်ငန်းတွေလွဲကူချော့မှုစီဖို့ဒေသမှာရှိတဲ့တောင်သူတွေကိုမျိုးစဘာနဲ့လေယာဉ်မြေဧက400အထက်လုံအားထောက်ပံ့ပေးခဲ့ပြီးစဘာစိုက်ပျိုးမှုမြင့်တင်မှုအတွက်ဒူပလိုက်ယာခိုင်စိုက်ပျိုးရေးဌာနကဒေသနေတောင်သူတွေအတွက်ရင်းနှုံမြောင်းတွေဖောက်လုပ်ပေးခဲ့တယ်လို့လည်းသိရပါပါရှင်ခုနောက်ဆုံးတင်ပြမယ့်သတင်းကတော့လောင်လုံးမြွနယ်မှာပါဝါအိတ်စောတက်မောင်းနေသူတွေကိုအပြစ်ပေးရေးယူမယ်လို့မြို့နယ်ပအားဖတ်ထမှန်သတိပေးတဲ့သတင်းဖြစ်ပါတယ်။တနင်္လာနေ့တိုင်းလောင်လုံးမြို့နယ်မှာစိုက်ကယ်တွေမှာပါဝါအိတ်စောတက်မောင်းနှင်သူတွေကိုအပြစ်ပေးရေးယူမယ်လို့မြို့နယ်ပအားဖတ်ကထပ်ပြီးသတိပေးပြောဆိုလိုက်ပါတယ်။မြို့နယ်တွင်နေထိုင်ကြတဲ့ပြည်သူတွေစိတ်အနှောင့်အယှက်မဖြစ်အောင်စိုက်ကယ်တွေမှာပါဝါအိတ်စောပိုက်တွေတက်စင်မောင်းနှင်တာမျိုးမလုပ်ဖို့လောင်လုံးမြို့နယ်ပြည်သူ့အုပ်ချုပ်ရေးဘက်ပအားဖတ်ကဇူလိုင်9ရက်နေ့မှာအသိပေးထုတ်ပြန်ခဲ့တာကိုထပ်ပြီးသတိပေးလိုက်တာဖြစ်ပါတယ်။ဆိုပါထုတ်ပြန်ချက်မှာပညာပေးကာလဖြစ်တဲ့ဇူလိုင်လ9ရက်နေ့ကနေ18ရက်နေ့အထိလောင်လုံးမြို့နယ်ပြည်သူ့လုံခြုံရေးတပ်ဖွဲ့ပါလာဖကဦးဆောင်ပြီးမြို့နယ်ပြည်သူ့ကာကွယ်တပ်ဖွဲ့ပါကဖနဲ့ရဲချေးပြည်သူ့အုပ်ချုပ်ရေးဖွဲ့ပါအားဖတို့ပူးပေါင်းပြီးတည်ပညာပေးလုပ်ငန်းတွေဆောင်ရွက်နေတယ်လို့သိရပါဗျ။ဒ ဒီသိပညာပေးလုပ်ငန်းတွေဆောင်ရွက်ပြီးသွားချိန်မှာလိုင်းနာဆောင်ရွက်ခြင်းမရှိတဲ့သူတွေကိုအပြစ်ပေးအရေးယူတာတွေဆက်လုပ်သွားမယ်လို့လောင်လုံးမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ပအာဖကထုတ်ပြန်ထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီတော်တာရှင်များခင်ဗျာယခုတခါတင်ဆက်ပေးမယ့်တော်လန်ရေးကဗျာအစီအစဉ်မှာလူကဗျာရေးသားပြီးနှွေဦးမှုခန်းစားရုပ်ဖတ်ထားတဲ့ကိုချင်းစာတရားလိုအမည်ရတဲ့တော်လန်ရေးကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ကိုချင်းစာတရားအိမ်မရှိတော့သူများကြောင့်အိမ်လွမ်းကြောင်းလဲမထုတ်ပြောရပါအမေမရှိတော့သူများကြောင့်အမေကဘလောက်ချစ်ကြောင်းများလဲမဖွင့်ဟရပါငိုကြွေးနေသူများကြောင့်ရှင်လန်းဝမ်းမြောက်မှုအကြောင်းများလဲမမျှဝေလိုပါငတ်မုတ်နေသူများကြောင့်စိတ်ကံအယတာများအကြောင်းလဲမဖော်လိုပါဒုက္ခရောက်နေသူများကြောင့်ကံကောင်းခြင်းများအကြောင်းလဲမခင်ကျင်းနိုင်ပါဆုံးရှုံးထားသူများကြောင့်ပိုင်ဆိုင်ခြင်းများအကြောင်းလဲမပြောခဲ့ပါလူကဗျာ
ဗီဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာဒီခုတခါတင်ဆက်ပေးမယ့်သတင်းနှစ်အတူလူလူစကားသံအစီအစဉ်မှာစာပေတာဝန်ကျေပွန်ခဲ့တဲ့ဆရာမောင်သာချိုရဲ့လွမ်းလောက်ဆရာနောက်ဆုံးခရီးဆိုတဲ့အစီအစဉ်ကိုမျိုးဦးလေးပြေမှတင်ဆက်ပေးထားပါတယ်ခင်ဗျာ
ဗီဒီယို NUG ကိုနားဆင်နေကြတဲ့ပရိသတ်များရှင်အခုတင်ဆက်ပေးမယ့်အစီအစဉ်ကတော့သတင်းနဲ့အတူလူလူစကားသံအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။စာပေတာဝန်ကျေပွန်ခဲ့တဲ့မောင်သာချိုရဲ့လွမ်းလောက်ဆရာနောက်ဆုံးခီးကကြံရဲခဲ့သူတွေအတွက်နှမျောတတ်တာယူကျုံမြဖြစ်ခဲ့ကြပါတယ်။ဒီသတင်းကိုကိုမြင့်သူကပေးပို့ထားပါတယ်ရှင်။ဇူလိုင်လရဲ့မပြတ်အုံမိုင်းနေတဲ့မိုးသားအောင်မှာတငယ်ချင်းတူရဲ့မချစ်မရင်နှုတ်ဆက်လိုက်တဲ့စာလေးကလွမ်းမောစရာကောင်းနေပါတယ်။ရာဂာနီလေးယူသွားရောပေါ့ကွာ။မောင်ရင်ကလောလိုက်တာတဲ့။အသက်တေလောက်တဲ့ဝေဒနာကိုအချင်းထောင်ထဲမှာကုသခွင့်မရခဲ့ပဲအလောတကြီးထွက်ခွာသွားတဲ့ဆရာမောင်သားချိုကိုမိုးရေထဲမှာပဲနာမကျန်းဖြစ်သူကြီးသူငယ်သူစာပေရောင်းရင်းများကနောက်ဆုံးလိုက်ပါပို့ဆောင်ခဲ့ကြပါတယ်။ဒါ့အပြင်ဆရာစာဖတ်ပရိသတ်တွေနဲ့ရုပ်ရှင်ဂီတအတိုင်းဝိုင်းကလည်းမပြတ်မကွက်လာရောက်ပို့ဆောင်ခဲ့ပြီးအနေနဲ့ရရနဲ့ယင်းဤခင်မင်ကြသူနေပေအသီးသီးကပေးပို့လိုက်တဲ့အယောင်သွေးစုံလင်းတဲ့ပန်းချင်းတွေနဲ့ဆရာနောက်ဆုံးခီးဟာတင့်တယ်စီကားခဲ့ပါတယ်။နောက်ဆုံးခီးကိုလိုက်ပါပို့ဆောင်တဲ့ NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကဆရာမောင်သာချိုနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ကျွန်တော်တို့တောင်းနဲ့ရောက်သွားတော့ဆရာမောင်သာချိုပြောခဲ့တာဒီလိုကျွန်တော်မှတ်မိနေပါတယ်ကျွန်တော်ကဘာပြုတ်ခန်းလဲမသိဘူးတဲ့တိုင်းဆရာပြောလို့လူကိုအမြင်ဖွင့်ပေးနေတဲ့အကြမ်းဖက်မှုတုံ့ဆော်မှုလုံးဝမရှိတဲ့စာရေးကြံပြောက်ကိုဘာကြောင့်များဖမ်းလိုက်လို့မသိဘူးလို့ပြောပါတယ်။အဲကျွန်တော်စိတ်ကူးထဲမှာရှိတာကတော့အရင်ဗိုလ်ချုပ်နေဝင်ကိုတိုင်းမိတ်စိမ်းများတစ်ဖုံးမှာဝေဖန်ခဲ့တာရှိပါတယ်။ဒီမိုကရေစီကိုလိုလားတယ်ဆိုတော့လေဝေဖန်ခြင်းကိုနည်းနည်းလေးမှတီးမခံနိုင်ဘူး။အဲ့တော့ဒီမိုကရေစီကိုပေါ်ဆောင်နေတယ်ဆိုတော့သူကတော့ခင်ဗျာဝေဖန်ခြင်းကိုလုံးဝတီးမခံနိုင်တဲ့လူတွေရှိမှလို့ဆရာအဖမ်းခံရတာလို့ပဲကျွန်တော်ပြောခဲ့ကြတာ။
ဆရာမောင်သာချိုရဲ့ဇာပနာမှာလိုက်ပါပို့ဆောင်ကြသူတွေဟာလူမှုရေးအရာနာရေးခရီးတစ်ခုကိုဝတ္တရားကျေးလိုက်ပါပို့ဆောင်ကြတာမဟုတ်ဘဲဂုံပြုလေးစားထိုက်သူတဦးကိုနောက်ဆုံးလာရောက်နှုတ်ဆက်ကြတာကိုတွေ့မြင်ရမှာဖြစ်ပါတယ်။ဆရာစာပေဟောပြောပွဲတွေကနေမိမိကိုယ်တိုင်အပြင်နိုင်ငံနဲ့လူမျိုးအတွက်အသိပညာပွင့်ပြီးစိတ်အင်အားရရှိခဲ့သူတဦးကဆရာနောက်ဆုံးခရီးမှာအခုလိုအမှတ်တရပြောကြားခဲ့ပါတယ်။
ကျွန်တော်တို့ပြည်သူပြည်သားတွေကအများကြီးစိတ်ဓာတ်ကအများကြီးပေးခဲ့တဲ့ဆရာပါကျွန်တော်တို့ဆရာရဲ့စကားတွေကိုနားထောင်ပြီးတော့မှအင်မတန်အသိပညာတွေအများကြီးပွင့်ခဲ့ပါတယ်စားထုတ်လို့မရတဲ့ဖုံးစုံမှုတစ်ခုပါလို့ကျွန်တော်ပြောချင်ပါတယ
်ဆရာမောင်သာချိုဟာမြမစာပါမကဟောင်းတူဖြစ်ပြီးအမည်ရင်းကဒေါက်တာညွန့်တောင်ဖြစ်ပါတယ်ငယ်ရွယ်စဉ်ကတည်းကစာပေနဲ့နှီးဆက်ခဲ့သူတူဖြစ်ပြီးမြမစာပေထိတ်တန်းပညာရှင်တူဖြစ်သူမင်းသူဝင်ရဲ့အရေးပေးချီးကျူးမှုကိုခံခဲ့ရသူဖြစ်ပါတယ်1983ခုနှစ်မှာကဗျာတပုတ်နဲ့စာပေလောကကိုဝင်ရောက်ခဲ့ပြီးကဗျာစာအုပ်များကိုဇက်တိုက်ရေးသားခဲ့သူဖြစ်ပါတယ် ဒါပြင်တေယောစာကိုလည်းထိထိမိမိရေးသားခဲ့သူတူဖြစ်ပြီးကလောင်ွယ်ဖြစ်တဲ့ဇက်ကွန်ကြံကုံကလောင်ဟာဂျာနယ်တစ်ခေတ်စမ်းချိန်မှာလူသိများကြော်ကြားခဲ့ပါတယ်။စာပေတာဝန်ခြေပွန်သူလို့စာပေလောကအတိုင်းဝိုင်းကမှတ်ချက်ပြုခဲ့သလိုမိသားစုတာဝန်ဝတ္တရားများကိုလည်းခြေပွန်ခဲ့သူတူဖြစ်တယ်လို့မိသားစုဝင်တူကမှတ်ချက်ပြုပါတယ်။
စာပေအနေနဲ့အများကြီးရှိတယ်လို့အများကြီးသူကြောင့်ပြောရင်အများကြီးပဲဆောက်ကြရရှိရတော့လေအားလုံးကြော်တဲ့အနေနဲ့အများကြီးရှိတယ်အလုပ်ကလည်းအများကြီးလုပ်ပါတယ်ပြေးခဲ့တဲ့ဆောင်ရွက်တွေကလည်းအများကြီးပဲအင်းလုပ်ခဲ့တာတွေစိုးစားပါတယ်သူတင်နေတာတွေသူစီအားသူမိပါတယ်အများကြီးပဲတော့အခုလည်းတော့အပြည့်ကိုလည်းနေတယ်ဆက်မလို့စိတ်ထဲမှာမရောအဲ့တော့အရာရာပါပဲ
ဆရာမောင်သားချိုဟာပြည်ရင်းပြည်ပစာပေဟောပြောပွဲတွေကို1995ခုနှစ်ကတည်းကနေစွန်နေပြားမကြံသွားရောက်ဟောပြောခဲ့သူတဦးဖြစ်သလိုကလောင်မီမောင်သားချိုနဲ့ဇက်ကွန်းကြံကုံကလောင်နှစ်ခုနဲ့စာအုပ်ပေါင်း80ရေးသားခဲ့တာဖြစ်ပါတယ်။စာပေမိတ်ဆွေတဦးကဆရာမောင်သားချိုရဲ့ဘဝတစ်ခုစည်ရင်းချုပ်မှာမောင်သားချိုဟာတရားတခြားငါတခြားမဟုတ်ခဲ့ဘူးလူတခြားစာတခြားမလုပ်ခဲ့ဘူးလို့မှတ်ချက်ပြုခဲ့ပါတယ်။သူကအခုလိုပြောပါတယ်
အသိပညာလိုလားတဲ့လူတွေအသိပညာနဲ့တည်ဆောက်မဲ့နိုင်ငံမှာစာအကြောင်းပေအကြောင်းဟောပြောမဲ့သူတွေလိုတာပေါ့အများကြီးလိုတာပေါ့အချိန်တိုင်းလိုတာပေါ့လူအဖိုးတန်တယောက်ဆုံးရှုံးသွားတယ်ဒါတွေကိုဖွင့်ပေးနိုင်တဲ့လူတယောက်ဆုံးရှုံးသွားဒီလိုလူကောင်းသူကောင်းတယောက်လူတော်တယောက်ပညာတတ်တယောက်ကိုရဖို့ဆိုတာရာစုနှစ်တစ်ဝက်လောက်ဆောင်ရအဲ့လိုလူတွေအခုအချင်းချင်းနောက်ချင်းဆုံးပါသွားကြတယ်အခုဒီထဲမှာကိုနဲ့အရင်အခြားဆုံးကိုဆရာလိုအကူလိုဖြစ်နေတဲ့လူတယောက်ဆုံးရှုံးလိုက်ရတယ်ဆိုတော့အရန်ဝင်နေတယ်
စာရေးဆရာမောင်သားချိုဟာအကျန်းဖက်စစ်တပ်ကပြီးခဲ့တဲ့2021ခုနှစ်အာဏာသိမ်းခဲ့တဲ့ရက်မှာပဲဆရာရေးသားခဲ့တဲ့စောင်းပါတပုတ်ဟာနိုင်ငံတော်အကြီးညိုပြက်စီတယ်ဆိုတဲ့မတရားဆွဆွဲဖမ်းဆီးခဲ့ပြီးထောင်ဒဏ်2နှစ်ချမှတ်ခံခဲ့ရတာဖြစ်ပါတယ်။အဲဒီနောက်စီးကျိတ်ကင်ဆာယောဂဝေဒနာကိုခံစားခဲ့ရပြီးပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့ကအဲဒီယောဂကြောင့်ပဲကွယ်လွန်သွားခဲ့တာဖြစ်ပါတယ်။အခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့သတင်းတော်ကိုမြင့်သူကပေးပို့ထားတာဖြစ်ပါတယ်ရှင်။
ဗီဒီယို NUG သောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးစီစဉ်ဖြစ်တဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတပတ်အတွင်းသတင်းများကိုဝါဘာသာဖြင့်ရာခေလာမတင်ဆက်ပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပမမစင်စကလစ်ညပမတိုင်ရမကိဘွိုင်ဘွိုင်ကန်ကီအစမတိကရိုက်ကွန်လိုက်စတန်တဘန်တွာခန်ကရာဂျပန် NUG တကောက်မော်ယာခီလာဟဲစတန်ကကြီးကနေဟပ်ပေခန်းပင်ပါကန်ကရညယံကွန်ဆိုင်ယန်ဒီကွေတပလန်မန်မိုင်ပမချုပ်ချောပကွေပွန်ကလမ်ကရတုံတိုင်ကီကနေတပလန်ဟပ်တဲ့ခန်း KIA မိုင်ပကွေပွန်ကလမ်ကီခရမ်ယူနိုင်မိုင်ကီကဒါခီအလျာကောက်စငိုင်ပွန်ဒီပရီဒီအုတ်လန်မန်ကီတတီတလိုက်ပွန်ကွေကရတောင်းကဒါခီအလျာကောက်စငိုင်ဒဂရာလီတိုမိုင်ပမောစနာညယံလဝါခွန်ဆိုင်ယန်ကဒူစမွေဒီအုတ်တပလန်မန်ခန်ခီပမောချုပ်ချောတပလန်ခန်း KIA မိုင်ပကွေပွန်ကလမ်ကီပွန်ဒီယူနိုင်မိုင်ကီမိုင်ပွန်ဒီပရီဒီအုတ်နော်ကီတတီပွန်ကွေကရတောင်းဟဲလေခိုင်အန်ဖန်မောဒီအုတ်တပလန်မန်ပုစုဆာကီခန်ခီကဒါခီအလျာကောက်စငိုင်ပလက်ငောပွန်နာရီမိုင်မခုချာချူခရီကီဒီယူနိုင်မိုင်တပလန်မန်ကီကနေပလက်ငောပလျာချိုင်ပွန်ဒီပရီကာတီအုတ်တပလန်မန်ကီတတီပွန်ဒီပရီကာလိုက်စတာယူနန်ခါဟေပွန်ကီတပရီတီအုတ်လန်မန်ပုစုဆာကီကနေပိပနေယုံအင်အားကောကွေတုံနေလေခိုင်အန်ကံခိုင်နိုင်အင်အားကောပွန်ဒီကွေကပရီတီပမောချုပ်ချောပွေပွန်ကလမ်ကီအင်အားကောပွန်ဒီမုတ်ကလန်မန်ပုစုဆာကတေတလိုက်ကရပကီအမ်အန်ပွန်ဒီပလီလိုက်စတာယူနန်ဖန်မောကီအိုင်အေမိုင်ပခရမ်တီယူကန်ဂျောကပူပေါင်မိုင်ကဒါခီအလျာဖန်စငိုင်ပလက်ပူကနဲ့ဖန်မပလက်ရတနိုင်ကဒါဒါတရားတဲ့ဖာကန်ကနဲ့ပမောချုပ်ချောလန်မန်ပူပစုဆက်လန်ပတော့ကီရံရဲကီခန်ကီပွန်ဒီယိုကန်ဂျောနိုင်မိုင်ကီစနာနယာဖန်မပလက်ရတပလန်မန်ပူစုဆက်ကနဲ့ပွန်ကရကီတုံနေမိုင်ပွန်ကမတ်တတိတလိုက်ပွန်ကကတောင်းဟဲ့စတောင်းလာချစ်ချစ်ကနဲ့ကဒါဒါတရားတဲ့တင်းစကိုင်းညရဲ့လန်တလူချုပ်ချောကွန်ရာပစင်ကနဲ့ဂျော်တီတူခိုင်းနိုင်ပွန်ဒီအုတ်ကရညေချံဝတ်တမူဖန်မောကရညေချံဝတ်အန်မောခဇာဟွိပူပတူတုတ်ကရတီအန်ရမကွန်နန်တပလန်မန်ပူစုဆခွိတိပွင်ပလီမာချပူလတ်ချာကွန်ရာပစင်ပူပတူခိုင်းနိုင်တငွေကပွန်ဒီကရဇုံကရမတ်အန်အကောကိုယ်ကနဲ့ကရတုံတိုင်တပလန်မန်မခືဟွေကိတပွိမာချက်ပူယူနန်ပွိပယုံကရမန်ခန်ကီကိုယ်ကဟက်တီပလကာအန်ယူဂျီချစ်ကြလုံချော့ပကွေအခွန်တကရိုင်လူတာနေဖုံလက်အကတလူမှုကွန်ရတမူဟဲကရခီအလျာကောက်စငိုင်ပလက်ဆုံကရိုင် តៃក្រខីអលះកោទីសង្ហៃប្លាក់ងប់ស្នាអានផនមតប្លែនម៉ាត់ពុសុខសាកែណេហើយទីពុញព្រីម៉ៃលាឆាពុញណៃរ៉ាផកម៉ាហើយទីពុញកបៀងទៅអូតគាន់ពីហាប់ហូនកបៀងញេចងវត្តទីមកខណានប្រមោះជុចោពុតតូខៃណៃខាន់ខីប្រក្រមទៅអូតក្រឌីញេចងវត្តអានពុនទីគួយក្រយុំទុំណែអំប្រមោះក្រដជុចោអេនយូជីលុំវងទីងឆប់ជុចោពុនទីក្រៃលូអខ្វាងតានីភុងឡាតអហេផនមកដៅដដៃតេទីងសកាយញាយ៉ាងលិនតលូមកខើចោភិតណៃក្រញាយ៉ាងគីពុនទីតូខាញ់ក្រចងវាត់រាបកផនមកចងវាត់អានខំរាបកកែណែតាប់លានម៉ានហុយទីពុញព្រីម៉ៃលថាពុញណៃក្របកែមអានគនអាក់ពុយទីអងអាពុនទីយុំតងវេបាយអីពុនទីគួយក្រតងពុយបយុំក៏មកខើគនគួយក្រតៃទីម៉ៃប្រមកជុចោពុយគួយក្រម៉ាត់អងអាក៏គួយក្រណេទីក្របកែមអិនសសងពុនគួយក្រតងវីឡៃស្តាអិនគួយក្ររ៉ារ៉ាស៊ីស៊ីកណែប្លាក់ក្រម៉ាន់ម៉ៃប្លាក់ក្រការ៉ារ៉ាជីកណែពុនទីឌីអឹមម៉ៃពុនទីតពុយតងទីលើខៃអានប្រមកជុចោគនពីហៅពីហូនខាន់ខីក្របកែមអិនពុយបតូខៃណៃក្រញ៉ែយ៉ាងចោសេយ៉ាអងអាម៉ៃពុពុគួយក្រម៉ាត់ខាន់ខីអងអាសសងពុនគួយក្រប៉ៃគីទីក្រប៉កែមអ៊ីនពុនទីជូគ្រីទីយូសុនគនរ៉ាប៊ូសិនសុនស្តាម៉ៃចប៉ៃឈំសើអងអាស្រាស្រាវុនអងអាក៏កេតគួយក្រលូទីខំអ៊ុយខំលេលើខៃអានក្រខីបោះឲ្យលួនក្រខីផាន់ការ៉ាសង្ហៃអងអាក៏ក្រវែងទីបែយិនពុគួយក្រដតាកេទីងសកាញ៉ែយ៉ាងអូថេងគឿនកបយ៉ាងញ៉ាចងកលៃតមូខាន់ខីចាប់លែនបានពុសុខសាខុយទីពុញព្រីម៉ៃចាក់ព្រូមកខើចោហុយគីពុញយុនណានកញ្ញំចងម៉ៃស្រាស្រាម៉ាចកលតងវីប៉ៃពុនទីគួយកាយុំតសៀប៉ៃគួយក្រាម៉ាត់អ៊ីពុនទីគួយកាតងស្តាំងលុយជីជីកណែមឹងឆាំប្លាក់កងប្រមោះជុបចោប្លាក់ក្រាប្លោយក្រាយ៉ាខាន់ខីពុនទីយុជុបចោ SSNLO តមូតទីលើខៃអានផាន់មកចោបយូគីកណែបក្រប៉កែមអានមកខើចោយូគីណៃរូមប្រៃចាក្រប៉កែមអានមកខើចោអង្គីមូកាក្រប្រីញៀនលែនម៉ាន់គីសអបសប្រមពុនទីយូកានចោកាតបែកាទងធាងមកចោប្រីគីសអបសប្រមប្រមោះជុបចោចយូកានចោលូមប្រមោះ CTM អង្អាម៉ៃប្រមោះជុបចោបកែកានចោក្រឹងណៃខានគីចោឌីវ៉េក្រដឌីអានលើខៃអានបិឈើងម៉ាប្លាក់ក្រជូជីក្រកើក្រសនអង្អាក៏ចោឌីវ៉េក្រជុបចោគីពុនទីព្លីកាឡៃស្តាងក្រដគីអលាហេផាន់មកប្លាក់ក្រមឹងឆាំប្លាក់កងជុបចោបផៃពុនគីឌីយូជុប SSNLO កណែប្រទេងជឺករស្នាគីសុនបកដូកើតគីឌីយូសុនមើងកណែសុនសាងពុនតបតេគីតាប់លែនម៉ានតំហុយស្ទីសុនសាងអង្គិលគួយម៉ៃសុសាអង្គិលពុនទីតោសអបសប្រមកបយ៉ាងគាន់ពីហាពីហូនកដកករ៉ាប៊ឺសិនខំអ៊ុយខំលេងក្រាប់សាងលូអេក្រាប់ស្មេទីហូកដមឹងឌីម៉ូក្រាស៊ីហ្វេរ៉េពីដាំងស៊ូកណែសុសាងពុនគួយក្រាហូអេតំណែសុសាងពុនគួយក្រាទីយ៉ាងជីអេខំអ៊ុយណូគីតូកើតយូកាន់ចោកយូទីជុបអ៊ីនម៉ៃបច្ចុប្បន្នគ្រីគីយូសុនស៊ុយអានអាកដមឹងឆាំខាន់ខីប្លាក់កាន់ចោមឹងប្លាក់កាន់ចោគ្រូណៃមកគឺគួយក្រយូគីឌីសុនសាងពុនអ៊ីគីរំលីស៊ីម៉ាប៉តិសុនក្រកាន់ចោមឹងកែណែសុនសាងទីមោះក្របខោបច្ចោសុនគុនពីហៅពីហ៊ុនសារយ៉ាងទីយូទតិតឡៃណូគីអាហើយស្តាំងពុនជីជីផាន់មកប្លាក់មឹងហោគុំនីបយុគីកានចោក្រនុមម៉ៃមឹងម៉ានប្លាក់រ៉ឡែនខាន់គីពុចបាគុំនីអានកដឡែនលះកាពុនទីឡៃបរៀងប្លាក់រ៉ជុបចោអមយតាញញុយីប្លាក់រ៉តបតេកដវែងសាឡែនផានម៉ូលះកាអានកណែជុបចោបគួយពុនក្លំពុនទីគួយការ៉េបគីកដគីអលះកោទីសង្ហៃពីឡៃស្តាយូណានផានម៉ូពុយបឡៃបរៀងឡែនលះកាកណែកដវែងសាឡែនចោមញ៉ាតងទីអូតឡែនម៉ានផានម៉ូណូគីកណែវេទីណាត់រ៉ាឡាំម៉ៃម៉ាក់លុយសៀព្លីរ៉ាមូពុនទីវេម៉ៃគីតកដកគីអលៀសទីមសង្ហៃឡៃបរៀងម៉ៃប្លាក់រ៉ាជុបចោអេនយូជីហេមកខើចាអង្គីពុនទីគួយក្រខរហមសូនកបយ៉ាងតាប់លែនម៉ានពុយសុខសាក់ក្រប៉កែមអ៊ីនទីអ៊ុបកងតាប់លែនម៉ានពុយសុខសាក់កែណែអង្លែគួយក្រប៉យូគីកបយ៉ាងគាន់ពីហៅពីហូនមកក្រឡាត់ក្រក្រាងមកខណានប្រមោះជុបចោអមយតាញញុយយីអេតស៊ូយ៉ាម៉ៃតាប់លែនគាន់ពីហៅពីហូនក្រអ៊ុតក្រគួយគាន់ពីហៅពីហូនសូសាងពុនមកក្រប្រះពស៊ីសូសាងពុនមកក្របកបចោណូគីជោគគ្រីទីឆាក់ញានរាប់ញ៉ារាប់មើងម៉ៃប្រិញ្ញានកាហាក់ដេទីប្រិគីតទីតឡៃពុននិគុកាតងស្តាំងអ៊ីនមកស្តាំងបតោជុបចោពុយពីយុកាញ់ខាញ់កដាក់ចាក់ផាំងអេនយូជីខាវ៉ាញ៉ាត់ពីក្រុងឡៃស្តាំងអ៊ីនកែមកក្រប្រហ្វារ៉ហ្វាហ៊ីម៉ៃកែមកក្រប្រផ្លាត់ប្រក្រឹងសុនពីតទីតឡៃកែស្តាំងទីមកសុនកើតពុយហេ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်တွေကိုခေတ္တရ延လိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြောင်းလဲဆိုထားပါလို့ရှင် Radio NUG ကို မနပိုင်း၈နိုင်ခွဲမှာလိုင်းတူ၁၆မီတာ19.7 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရပါမယ်။